မွန်ပြည်နယ်ကြံမြောမြို့နယ်မှာမနေ့ကတောင်ကလေးကျေးရွာရဲစခန်းတိုက်ပွဲအပြီးမှာပဲစစ်ကောင်စီဘက်ကလေရင်လေးစင်းနဲ့လက်နက်ကြီးတွေအသုံးပြုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့ရွာကနေကပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်အ ਨੇ စုံအရသားပြည်သူ၃ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိထားတယ်လို့လည်းပြောပါတယ်တောင်ကလေးကျေးရွာအပါအဝင်အနီးအနားကကျေးရွာ900လောက်ဘေးလွယ်ရာတိမ်းရှောင်နေကြရတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့မတ်စုံမွန်ကတင်ပြပေးမှာပါခင်ဗျာ
မွန်ပြည်နယ်ကြိုင်မြောမြို့နယ်ကတောင်ကလေးရဲစခန်းကိုကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ22ရက်နေ့မနေ့မနက်9နာရီကျော်လောက်ကဝင်ရောက်တိုက်ခိုက်ပြီးတော့စခန်းကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုအပြီးမှာပဲစစ်ကောင်စီဘက်ကနေတောင်ကလေးနဲ့အနီးဝန်းကျင်ကျေးရွာတွေကိုရဟတ်ရင်လေးစင်းနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ရွာကန်တွေကပြောပါတယ်။လေးချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရက်သားပြည်သူအ ਨੇ စုံ၃ဦးတေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဖုံကြီးเจ้าနေနဲ့လူနေအိမ်တွေလည်းအတော်များများပျက်စီးသွားတယ်လို့တောင်ကလေးရွာကန်တူက VOA မြန်မာပိုင်းကိုပြောပါတယ
်။သူထိရဲ့အိမ်ထိရဲ့သူအိမ်ရတော့တော့ပေါ့လေအများကြီးပဲပေါ့နော်နေအိမ်ထိရဲ့အိမ်လည်းဒီတိတိကျတော့မသိဘူးရှင်။ဖုံကြီးအောင်လည်းထိတော့ထိတယ်။ဒဏ်ရာရတဲ့လူကြီးကတော့ညီမမသိညီမသိရဲ့ဟိုတီဝါတဲ့လူကညီမတိတိကျတိအောင်ရပေါ့နော်။ဒီဒီကတောင်းရပြီးသွားတော့ပေါ့လုံလုံအဲ့လိုမလုံလုံတော့ဘောသူကပဲချိန်မှာဘလူးလေးလာပြစ်မယ်ဆိုတော့မပြီးဘူးလေပြီးတော့အကန့်အေးစိတ်ဆောင်စီကတအားရမ်းပြစ်တာဟုတ်လားမဟုတ်လားဒီကုန်းတိုက်ချင်နေရောဘယ်လိုမှမလုံလုံတော့ဘူးဒီဖြစ်သွားတာပေါ့တော့ဆိုးရင်ကြဘာမနဲ့တန်ကြရနေမှာကြောက်ပြီ
မနက်6နာရီကနေနေ့လယ်7နာရီလောက်အထိစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ရောလေးချောင်းကနေပါဇက်တိုက်ပစ်ခတ်နေခဲ့တယ်လို့တောင်ကလေးရွာကန်ကပြောပါတယ်အရက်သားစစ်သားမခွဲခြားပဲပစ်ခတ်နေတာလို့လည်းသူကပြောပါတယ
်။နင်းလာပြီးတော့အမှပစ်တာပေါ့။ဘယ်လိုမပစ်တော့မသိဘူးပစ်တယ်။တော်တော်ကြီးပစ်တာ။ဓာတ်င်းမှာပဲပေါ့။လုံးဝမထွက်ရဘူး။ကျေလို့အေးလေငါဒီလိုဆိုင်ကတစည်းချက်သွားနေတဲ့အေးဆိုင်ကိုတန်းပစ်တာ။သူကမပြောမလဲ။ဆလဆာမှုမှန်တယ်များပြင်နေတာလေ
။မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့လှကစိုင်းရွာကန်တူးကလည်းအခုလိုပြောပြပါတယ်
။ပြေးချိန်မရဘူးကလောဘကိုပြေးချိန်မရဘူး။လောဘဆက်တိုက်ကြလာတာ။တမက်တွေရောမြောက်တွေရောပါလာကြတော့လေပြေးချိန်မရအောင်လောဘထွက်လို့မရဆက်တိုက်ပဲဘုံနဲ့ကျဲသွားတာထိုက်တော်တော်ကြပဲနေ့လေတနင်္လာမှပြီးသွားတာရေးလေပဲတနင်္လာမှနည်းနည်းညှိနှိုင်းသွားကြတယ်ညှိနှိုင်းသွားတော့အဲ့ချိန်လောက်မှဆက်ပြီးကြောင်းကြတယ်ဖနုံတို့ပြေးရတယ်ဖနုံပက်တို့တောင်ကလေးတို့ကြံတော်တို့မိတွေကောင်းတို့ပြေးပြေးချောင်ရတယ်
ဒီတိုက်ခိုက်မှုတွေကြောင့်တောင်ကလေးကျေးရွာအပါအဝင်ကျေးရွာ900လောက်ကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်တောင်ကလေးတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးမွန်ပြည်နယ်ကြိုင်မြောမြို့နယ်တောင်ကလေးရဲစခန်းမှာခြေကုပ်ရယူထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ6ပူးပေါင်းတပ်ဖွဲ့တွေကြားမနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်က10ဦးကြာဆုံးပြီးတနက်8လနဲ့လက်နက်ခဲယမ်းတွေတင်စီရမိတယ်လို့ KNL ဘက်ကပြောဆိုတဲ့အကြောင်းတိုင်းရင်းသတင်းတွေမှာဖော်ပြပြီးတော့ VOA မြန်မာပိုင်းအနေနဲ့တော့တိကျအတိမပြုနိုင်သေးပါဘူးရှင
်မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ